တနင်္ဂနွေနေ့ပါရေပေးတင်မှုတွေကြောင့်2005အထွေထွေရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတတ်မှတ်ထားတဲ့နောက်ဆုံးရက်ကိုဩဂုတ်လ14ရက်နေ့အထိထပ်ပြီးတိုးဝေလိုက်ပါတယ်။ရွေးကောက်ပွဲရက်နေ့မဲဆွဲခွင့်ရက်တွေကိုတော့မပြောင်းဘူးလို့ဆိုပါတယ်။ဒါအပြင်ရေးပေးကြောင်းဩဂုတ်လ10ရက်နေ့မှာပြန်လည်ကျင်းပဖို့လုပ်ထားတဲ
နောက်ဆုံးသတ်မှတ်ထားတဲ့ရက်ကိုထပ်မံတိုးမြင့်ပေးလိုက်ပါတယ်။ဒီလိုထပ်တိုးလိုက်တာကြောင့်ဩဂုတ်လ14ရက်နေ့ထိကိုယ်စားလှယ်တွေအနေနဲ့အမည်စရင်တင်သွင်းခွင့်ရမှာဖြစ်ပါတယ်။ဒီလိုထပ်တိုးလိုက်တာနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးတောင်းလှိုင်က VOA ကိုခုလိုပြောပါတယ်
။ငါကကျွန်တော်တို့ရှေ့ရပြီးတာကနေအခု14ရက်ဆိုတော့ထပ်တိုးပြီးတာလေ။အဓိကတော့ကျွန်တော်တို့ဦးရေကြီးတဲ့အတွက်သွားရေးလိုက်နေတဲ့အခက်အခဲရှိတယ်ဆိုပြီးတော့ချိုးပါတီချိုးကတင်ပြတာရှိတယ်လေ။ဒီဘက်မှာသုံးသက်ပြီးတော့ကျွန်တော်တို့ဇာတိဥအခြေအနေရဒီသွားရေးလိုက်နေတဲ့အခက်အခဲတွေအတွက်ကြောင့်သူတို့ဒီကိုယ်လောက်အမီစင်တင်တဲ့ခါကျအဆင်ပြေအောင်ဆိုပြီးတော့ပေါ့နော်ရတိုးပြလိုက်တာပါ
။အရင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းဖို့နောက်ဆုံးရက်ဖြစ်သတ်မှတ်ထားတဲ့ဩဂုတ်လ10ရက်ကိုနောက်ထပ်ရက်အနည်းငယ်ထပ်တိုးပေးဖို့တောင်းဆိုခဲ့ပူပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အင်းကလက်မခံခဲ့ပါဘူး။ဒီကနေ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာချက်အရကိုယ်စားလှယ်လောင်းအမည်စရင်နောက်ဆုံးတင်သွင်းရမယ့်ရက်ကိုဩဂုတ်လ10ရက်နေ့ကနေဩဂုတ်လ14ရက်နေ့ထိပြောင်းရွှေ့လိုက်တယ်လို့ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းလာရုပ်သိမ်းရက်ကိုလည်းဩဂုတ်လ18ရက်နေ့ထိကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းလာစီစဉ်မဲ့ရက်ကိုလည်းငကိုတက်မှတ်ထားတဲ့ရက်ကနေဩဂုတ်လ18မှ29အထိအတိတ်ရက်တိုးမြင့်ပေးလိုက်တာဖြစ်ပါတယ်။လက်ရှိရေးပေးကြောင်တရားစုရေးကောက်ပွဲကော်မရှင်ကနေအခုလိုရက်ထပ်တိုးပေးတာဖြစ်ပါတယ်။ဒီလိုရေးပေးကြောင်ပဲဩဂုတ်လ10ရက်နေ့မှာပြန်လည်ကျင်းပမယ့်ပြည်အောင်စုလွတ်တော်12ကြိမ်မြောက်ပုံမှန်အစည်းအဝေးကိုလည်းရက်ရွှေ့ဆိုင်လိုက်ပါတယ်။ဒီကနေ့ပြည်အောင်စုလွတ်တော်ရုံးကနေတရားဝင်ထုတ်ပြန်ထားပါတယ်။ထုတ်ပြန်ချက်မှာလွတ်တော်ကျင်းပမယ့်ရက်ကိုရွှေ့ဆိုင်မှုသာပါဝင်ပြီးဘယ်အချိန်မှာပြန်လည်ကျင်းပမလဲဆိုတာကိုတော့တိကျစွာသတ်မှတ်ဖော်ပြထားခြင်းမရှိပါဘူး။ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတဲ့အရာပြီးခဲ့တဲ့ဇူလိုင်20ကနေဒီလတရက်နေ့အထိလွတ်တော်ကိုယ်စားလှယ်လောင်း800ကျော်အမည်စရင်တင်သွင်းထားတယ်လို့ဖော်ပြထားပါတယ်။ပါတီအခု40ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေကတင်သွင်းထားတာဖြစ်ပါတယ်။ဒီထဲမှာပြည်သူလွတ်တော်ကိုယ်စားလှယ်200ကျော်အမျိုးသားလွတ်တော်ကိုယ်စားလှယ်100ကျော်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်အတွက်လွတ်တော်ကိုယ်စားလှယ်400ကျော်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အတွက်တိုင်းရင်းသားကိုယ်စားလှယ်အယောက်30ကျော်စုစုပေါင်းကိုယ်စားလှယ်800ကျော်အမည်စရင်တင်သွင်းထားတယ်လို့ဖော်ပြထားပါတယ်။